အမေရိကန်ဒေါ်လာပန်း680တန်ဖိုးရှိတဲ့ဖမ်းမိမူရစေဝါနဲ့ဆက်ဆက်ဓာတုပစ္စည်းတွေကိုမြန်မာစစ်ကောင်စီကဒီကနေ့မီးရှို့ဖျက်ဆီးပါတယ်။မူရစေဝါသုံးဆွဲမှုနဲ့တရားမဝင်ကူတန်ရောက်မှုတက်ဖြစ်ရေးကုလသမဂ္ဂကသတ်မှတ်ထားတဲ့နိုင်ငံတကာရဲ့အထိအမှန်ရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာအခုလိုမီးရှို့ဖျက်ဆီးတာပါ။မီးရှို့ဖျက်ဆီးခဲ့တဲ့အထက်မှာဘိန်းဆေးကြောက်မက်အမ်ဖက်တမင်းနဲ့ကီတမင်းတို့ပါဝင်ပါတယ်။2020ပြည်နှစ်အတွင်းမြန်မာနိုင်ငံတဝန်းမှာမူရစေဝါအမြောက်များကိုစံချိန်တင်ဖမ်းဆီးမိခဲ့တယ်ဆိုတာကုလသမဂ္ဂမူရစေဝါနဲ့ပြည်မှုဆိုင်ရာရုံး UNODC ကအသိအမှတ်ပြုထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းရှမ်းပြည်နယ်ဟာအာဆီယံဒေသတွေမှာမက်အမ်ဖက်တမင်းထုတ်လုပ်တဲ့အဓိကနေရာတစ်ခုအဖြစ်ဆက်ရှိနေတယ်ဆိုတာကိုလည်း UNODC ကပြောထားပါတယ်။ရှမ်းပြည်နယ်ကထုတ်တဲ့မက်အမ်ဖက်တမင်းတွေကိုဆက်ပြီးသယ်ဆောင်ဖြန့်ဖြူးပေးနေတဲ့အဓိကကြားခံနိုင်ငံကလာအိုနိုင်ငံဖြစ်တယ်လို့လည်း UNODC ကပြောပါတယ်။COVID-19 ကြောင့်အသွားအလာတွေကိုကန့်သတ်ထားတဲ့ကြားမှာပဲရာဇဝတ်ဂိုင်းတွေကအခွင့်ကောင်းယူပြီးမြန်မာနိုင်ငံတွင်းမှာတရားမဝင်မူရစေဝါတိုးချက်ထုတ်လုပ်နေကြတယ်လို့ UNODC ကပြောပါတယ်။ဒါအပြင်စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ဖြစ်ပေါ်လာတဲ့မတည်ငြိမ်မှုကဒီအခြေအနေကိုပိုဆိုးရွားလာစေတယ်လို့ရဲလုပ်ငန်းနဲ့နေဆက်ဒေသစီမံခန့်ခွဲရေးတို့ကိုထိထိရောက်ရောက်လှုပ်ဆောင်ဖို့လဲအဓာစီဖြစ်စေတယ်လို့ UNODC ကပြောပါတယ်။ရလအနေနဲ့မြန်မာနိုင်ငံရဲ့ဒေတာရင်းကအများပြည်သူအတွက်လူလူကျမ်းမာရေးအခြေအနေပိုဆိုးသွားစေမဲ့မူရစေဝါတွေပိုများလာတာပဲဖြစ်ပါတယ်လို့ UNODC ကထုတ်ပြန်ထားပါတယ်။